ဆရာကြီးဥပက္ခင်း1899-1981 တွင်အဘဥပောအမိဒေါ်စောမီတို့မှပဇွန်တော်ရန်ကုန်မြို့တွင်ဖွားမြင်ခဲ့သည်1919နိုဝင်ဘာလတွင်ငွေစင်းမင်းကြီးရုံး၌အောက်တန်းစီရေးအဖြစ်စတင်အမှုထမ်းသည်1926တွင်ရုံးဝန်တော်ရာသူတိုးမြင့်ခံရသည်1931တွင်ပသိမ်မြို့၌အဘိဓမ္မာတရားစတင်လေ့လာပြီး1939တွင်ဆရာတက်ကြီးထံပထမဆုံးအကြိမ်ခဏရဲ့ဝိပဿနာတရားအားထုတ်သည်1939တွင်မြန်မာပြည်စင်းစစ်ယုံအထူးယုံဝင်တော်ရာဒူးနှင့်28/2/1941တွင်မြေထားအုပ်ချုပ်ရေးအဖွဲ့ဝေစင်းကန်အရာရှိအဖြစ်ရာဒူးတိုးခံရသည်1941ဇူလိုင်လတွင်ကျောက်ဆယ်ဝေဘူးကျောင်း၌ဝေဘူးဆရာတော်ဤတိုက်တွန်းချက်အရလက်ထောက်မြေထားယုံပိုင်ကိုတရားစပြခဲ့သည်4/1948တွင်လွတ်လပ်တော်မြန်မာပြည်ဤဦးဆုံးငွေစင်းမင်းကြီးအဖြစ်စတင်ဆောင်ရွက်သည်1949တွင်စီတူဘွဲ့ချင်းမြင့်ခံရသည်29/6/1950ဝါဇူလပြည့်ဓမ္မစကြာအခါတော်နေ့တွင်နိဗ္ဗာန်ရှိရှုသည့်တော်လံမှုတရား19/6/1951နေုံလပြည့်နေ့တွင်ဓမ္မဒတ်နှင့်ပပတ္ထတရားအတန်လွင်ဟောကြားသည်17/1952တွင်ဆယ်ဦးကော်မတီဖွဲ့၍ကိုပိုင်တာရဏမြေဝယ်ရန်စတင်ဆုံးဖြတ်သည်24/4/1952တွင်ငွေစင်းမင်းကြီးယုံဝိပဿနာအဖွဲ့စတင်တည်ထောင်သည်5/1952တွင်အင်းအားမြိုင်လန်းဌာန1တွင်ယာယီတဲများထိုး၍စတင်တရားပြသည်5/1952ကဆုံလာပြည့်နေ့တွင်ဓမ္မရောင်ကြီးဇေဒီတော်စတင်တည်ဆောက်ပြီး9/17/1952တွင်ထီတော်တင်သည်26/6/1953တွင်ငွေစင်းမင်းကြီးရာဒူးမှအငိမ့်စားယူခဲ့ပြီးထိုနေ့မှပင်နိုင်ငံတော်စင်းစစ်ချုပ်ရုံး၌အထူးအရာရှိအဖြစ်ပြန်လည်ခံထားသည်9/1955တွင်ဥက္ကိုရင်သာအားအင်းအမြိုင်၌တရားစတင်ပြသည်1959တွင်တရေစီတူဘွဲ့ချင်းမြင့်ခံရသည်22/10/1964တွင်အစိုးရတာဝန်များအလုံးမှအငိမ့်စားယူသည်8/1969တွင်မန္တလေး၌အထူးတရားတစ်ပတ်ဖွင့်လင်း၍ဥက္ကိုရင်သာအားလက်တွေ့တရားပြပုံတင်ကြားပေးသည်24/10/1980တွင်ဥက္ကိုလင်းနှင့်ဦးချစ်တင်အားည12နာရီထိကိုရေးရအကြောင်းများတရားရှာခဲ့ပုံတွေးခဲ့ပုံအကြောင်းများပြောပြခဲ့သည်18/1981တွင်ပြင်းထန်စွာဝေဒနာခံစားရပြီးညနေ9:25တွင်ရန်ကုန်စေယုံကြီးတို့ပို့သည်19/1981တွင်ဝေဒနာမတက်သာ၍နေ့လယ်2:25တွင်ဇေဒီရိတ်တာတို့ပြန်ယူဆောင်ခဲ့ပြီး3:20တွင်ဘဝနိဂုံးချုပ်သွားရှာသည်ဆရာကြီးသည်လောကီစည်းစိမ်များကိုဆက်ဆုပ်၍မွန်မြတ်စင်ကြယ်သောတာရဏပြုလုပ်ငန်းကိုသာနှစ်ပေါင်းများစွာအာသွန်ခွန်ဆိုင်ကြိုးပမ်းသွားခဲ့သည်ဆရာကြီးကွယ်လွန်ချိန်တွင်နေ့စဉ်လဲလဲဝတ်ဆင်သည့်အဝတ်အစားကပိုက်ဆောင်နာယီတစ်လုံးဇပွဲတင်နာယီတစ်လုံးနှင့်ဖောင်တိန်တစ်ချောင်းသာလျှင်ရိတ်တာတွင်ကြံရစ်ပါသည်ဘဝကိုအောက်ဆုံးမှထိတ်ဆုံးရောက်အောင်ယုဒာကျူးစား၍တိဆောက်ခဲ့သည့်ကမထမ်းဆရာကြီးတူဖြစ်သည်ယခုအခါဆရာကြီးတပည့်များကနိုင်ငံရခြားတွင်ပါ International Meditation Center IMC တရားရိပ်တာများဖွင့်လှစ်၍ဆက်လက်တရားပြလျက်ရှိပါသည်